Venezuela Daikan Gonson Juan Guaido ကို ထောက်ခံ သူတွေ နဲ့ သမ္မတ Nicolas Maduro ကို ထောက်ခံ သူတွေ စနေနေ့က မြို့တော် Caracas မှာ အပြန် ချီတက် ခဲ့ကြသလို လေးတက် ရဲ့ အကြီးတန်း ကုတ်ကဲ ရဲ့ အဖွဲ့ဝင် တဦးက Maduro ရဲ့ Socialist အစိုးရ ကို မထောက်ခံ ပေ အတိုက်ခံ ကောင်းဆောင် Guaido ကို ဂျားပြတ် သမ္မတ အဖြစ် ထောက်ခံ ကြောင် ပြောဆိုထားပါတယ် ရွေးကောက်ပွဲတွေ အချင်းစော ကျင်းပဖို့ နောက် နိုင်ငံတကာက Maduro ယာရုက ဆင်ပေးဖို့ အကြီးအကျယ်ဖိအား ပေးနေချိန်မှာ အသွင် ကူးပြောင်းရေး အစိုးရ တရက် ဖွဲ့စည်းပေးဖို့ အတိုက်ခံ ကောင်းဆောင် Guaido က တောင်းဆိုထားတာကို ထောက်ခံတဲ့ အနေနဲ့ ထောင်နဲ့ချီတဲ့ လူအုပ်က မြို့တော် Caracas ဝန်းကျင်က နေရာ တချို့မှာ စုဝေးခဲ့ကြပါတယ် အတိုက်ခံ ကောင်းဆောင်လဲ လူတို့စုဝေးပွဲတစ်ခုကို ဇနီးဖြစ်သူ Fabiana နဲ့ အတူ ရောက်ရှိလာခဲ့တာမှာတော့ ထောက်ခံသူတွေက အသိအမြန် ဝိုင်းရံပေးခဲ့ကြပါတယ် သမ္မတ Maduro ကို လိုလားတဲ့ ဆန္ဒပြသူတွေကတော့ Maduro မတိုင်ခင်က နိုင်ငံ ကောင်းဆောင် ကွယ်လွန်ခဲ့ပြီဖြစ်တဲ့ Socialist Hugo Chavez ဆိုပြီး ပေါ်ထွက်လာစေခဲ့တဲ့ Bolivia ဒေါ်လာရင်းရဲ့ ၂20 ပြည့် အထိမ်းအမှတ် အဖြစ် မြို့တော် Caracas အနောက်ပိုင်းက လမ်းမတွေပေါ်မှာ ချီတက်ခဲ့ကြပါတယ် သမ္မတ Maduro က လူထုကို မိန့်ခွန်းပြောဆိုခဲ့ပြီး ဒါဆိုရင် ဩဂုတ်လ 4 ရက်နေ့ နောက်ပိုင်း ပထမဆုံး လူထုရှေ့ထွက်လာတာလည်းဖြစ်ပါတယ် လွတ်တော်ရွေးကောက်ပွဲတွေကိုအရင်စီစဉ်ထားရတဲ့ဆော့ပြီးကျင်းပမယ်အကြောင်းသမ္မတမာဒူရိုကပြောဆိုပြီးသူဟာနိုင်ငံရဲ့တရားဝင်သမ္မတဖြစ်ကြောင်းအမေရိကန်ရဲ့ညွှန်ကြားချက်အရအာဏာသိမ်းဖို့ကြံတဲ့အတိုက်ခံအဖွဲ့ကိုမြင်တွေ့ရတာအင်မတန်အရှက်ရတယ်လို့လည်းပြောဆိုခဲ့ပါတယ်အတိုက်ခံကောင်းဆောင်ကိုထောက်ခံကြောင်းပြောထားတဲ့ဂျိုဂျီဖရန်စစ်ကိုယနက်စ်ကတော့တခြားစစ်တပ်အဖွဲ့ဝင်တွ